မြန်မာနိုင်ငံတော်မှာဘာသာရေးလွတ်လပ်ခွင့်အခြေအနေဆိုးဝါးနေတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံဆီမှာဆက်လက်ထည့်သွင်းမှုအမေရိကန်နိုင်ငံရဲ့ဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကိုတိုက်တွန်းလိုက်ပါတယ် USCIRF ကမနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒနောက်ဆုံးထုတ်ပြန်ချက်အစီအခံမှာအဲ့လိုဖော်ပြလိုက်တာပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံအနှံ့ပိုဆိုးလာနေတဲ့ဘာသာရေးအခွင့်အရေးချိုးဖောက်မှုတွေလူနည်းစုဘာသာဝင်တွေပေါ်ဖိနှိပ်မှုတွေအပြင်ရင်းကြဒုက္ခသည်တွေရဲ့အခြေအနေတွေကိုဒီအစီအခံမှာဖော်ပြပါတယ်မြန်မာနိုင်ငံမှာဆက်လက်ဖြစ်ပေါ်နေတဲ့အကျက်တဲကြားဘာသာရေးလက်ခွင့်အခြေအနေဆိုးရွားမှုတွေအပေါ်ကိုင်းတွယ်ဖြည့်ရှင်းဖို့ရှေ့ဆက်မလုပ်သင့်တဲ့ဆိုတာကိုလည်းအစီအခံထဲမှာထည့်သွင်းထားပါတယ်ကော်မရှင်အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအစိုးရအရရှိတဲ့အကူအညီပေးအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးတာသူတို့ကိုရိုဟင်ဂျာအဖြစ်အတိအမှတ်မပြုတဲ့မြန်မာနိုင်ငံဘက်နေရပြန်နိုင်ခြင်းအနေထားတွေကိုမှတ်တမ်းတင်ခဲ့တာတွေကိုလည်းအစိုးရခန်းစာမှာရေးသားထားပါတယ်။ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံဆင်းမှာမြန်မာနိုင်ငံအပါအဝင်နိုင်ငံ15နိုင်ငံကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအရင်ကတည်းကသတ်မှတ်ပြီးသားဖြစ်ပါတယ်။USCIRF ရဲ့အစီရင်ခံစာမှာချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်၊ရှမ်းနယ်၊ကယားပြည်နယ်တွင်ကခရီးရန်ဘာသာရေးကြောင်းတွေမိရှုဖျက်ဆီးခံရတာ၊တရားဟောဆရာတွေပြစ်ခတ်တပ်ဖြတ်ခံရတာတွေကိုလည်းဖော်ပြထားပါတယ်။အနာသိန်းစစ်ကောင်စီဟာသူ့ရဲ့အုပ်ချုပ်မှုတရားဝင်တယ်ဆိုတာကိုအတိအမှတ်ပြုခံရဖို့အတွက်ဗုဒ္ဓဘာသာမျိုးသားရေးဝါဒီတွေနဲ့အနီးကပ်ပူးပေါင်းလှုံ့ဆော်နေတယ်ဆိုတာကိုလည်း USCIRF ကထောက်ပြထားပါတယ်ခင်ဗျာ။